မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကနေထွက်ပြေးပြီးထိုင်းဘက်ကိုတရားမဝင်ဝင်ရောက်တဲ့သတင်းထောက်3ဦးကိုတရားရုံးကဒဏ်ငွေချမှတ်ခဲ့ပြီးဌာနေပြန်ပို့ခရနိုင်တယ်လို့လဲသူတို့ရဲ့ရှေ့နေအဖွဲ့ဝင်တဦးကအင်ကာနေမှာ AFP ကိုပြောပါတယ်။ဌာနေပြန်ပို့ခရရင်တော့သူတို့အတွက်အန္တရာယ်ရှိနိုင်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DPP သတင်းထောက်တွေနဲ့တက်ချွာလှုပ်ရှားသူ2ဦးကိုပြီးခဲ့တဲ့မေလအတွင်းချင်းမိုင်မြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးတရားမဝင်နိုင်ငံတွင်းဝင်ရောက်မှုနဲ့ဆွဲချက်တင်ခဲ့တာပါပြီးခဲ့တဲ့တောက်ချနေတုန်းကသူတို့ကိုထိုင်းတရားရုံးတစ်ခုကငွေဒဏ်ဗတ်4000တန်ရိုက်ခဲ့ပြီးဆိုင်းငံထောင်ဒဏ်1နှစ်ပြစ်ဒဏ်ချမှတ်ကြောင်းလူ့အခွင့်အရေးဖွံ့ဖြိုးရေးဖောက်ဒီစင်ကရှိနေနတ်သားဆူရီဘက်ကမန်ကပြောပါတယ်အလားတူပြစ်မှုချက်မှတ်ကျူးလို့ရင်ထောင်ဒဏ်9လချက်မှတ်ခံရနိုင်ကြောင်းလည်းတရားရုံးကပြောဆိုခဲ့ပါတယ်ဥပဒေကြောင့်ရတော့ပြစ်ဒဏ်ချမှတ်ခံရပြီး82နှစ်အတွင်းသူတို့ကိုနိုင်ငံရင်းကိုပြန်ပို့နိုင်တဲ့အကြောင်းလည်းရှိနေတာ AFP ကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့တောက်ချန်နေမှာပဲသူတို့ကိုနိုင်ငံရင်းပြန်ပို့တာဆိုင်းငံ့ပေးထားဖို့လူဝင်မှုကြီးကြပ်ရေးအာဏာပိုင်နေထံအယူခံလျှောက်လာတင်ခဲ့ကြောင်းလည်းရှိနေတာပြောပါတယ်။အခုတော့တတိယနိုင်ငံမှာနိုင်ငံရေးခလုံးခွေရာကြီးအတွက်စောင့်စားနေကြပါတယ်။DVD သတင်းထောက်3ဦးကိုထိုင်းပြန်ပို့တာစောင့်ရှောက်နိုင်မဲ့လူသားချင်းစာနာထောက်ကူမှုနဲ့ဖြည့်ဆည်းနိုင်ရေးစူးစမ်းနေတယ်လို့လဲထိုင်းဘက်ကပြောဆိုထားပါတယ်ရှင်။